ဟုတ်ကဲ့ကျမဆုမမရှင်ကုသမြန်ကက်ယောဂကုဗစ်ယောဂပိုးစတွေ့ခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးကစစ်ရှောင်စခန်းတစ်ခုမှာအသွားလာတွေကန့်သက်ထားပြီးပိုးတွေ့လူလာနဲ့ဆက်ဆက်ထိတွေ့သူတွေမှာပါယောဂပိုးရှိမရှိစတင်စစ်ဆေးနေတဲ့အကြောင်းစခန်းထဲကနောက်ဆုံးအခြေအနေပြောပြပေးကြပါမယ်ရခိုင်လက်နက်ကင်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2,000ကျော်ဟာစစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းဖြစ်ပါတယ်။ဒီလိုလူစုလိုက်ပြုံလိုက်ခိုလုံနေထိုင်ရတဲ့စစ်ရှောင်စခန်းတွေကကြောက်တော်မျိုးနဲ့သာသနာ့ဘိမ့်မှန်စစ်ရှောင်စခန်းမှာအသက်85နှစ်အရွယ်အဖွားကိုတယောက်မှာကိုဗစ် -19 ပိုးစပြီးတော့ကူးစက်ခံရတာဖြစ်ပါတယ်။ဒီကိုဗစ်လူနာရောဂါပြင်းထန်လို့စစ်တွေစေယုံကြီးမှာပြောင်းရွှေ့ပြီးတော့လိုအပ်တဲ့ရေးပေါ်အခြေအနေစောင့်ကြည့်ကူတာပေးနေတယ်ဆိုတာကိုလည်းစစ်တွေစေယုံကြီးက VOA မြန်မာပိုင်းကိုအတည်ပြုထားပါတယ်။အောက်တိုဘာလ23ရက်နေ့မှာတော့စခန်းတွင်းကကိုဗစ်ပိုးတွေ့လူနာနဲ့ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကိုကျန်းမာရေးဦးစီးဌာနကစစ်ဆေးနေပါတယ်လို့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစင်ကပြောပါတယ်
စစ်ချုပ်စခန်းမှာရှိတဲ့ပေါ်ကြီးနဲ့တေးပြီးတော့ဆက်ဆက်လူတွေကိုနှာခေါင်းတုပ်ပက်တို့ဆွဲပြုတ်တော့ကျန်းမာရေးဌာနကနေပြီးတော့ဒီနေ့နေ့လေးကကြီးကြတယ်သူတို့လေကျွန်တော်တို့ကအဖြက်လိုက်အဖြက်လိုက်၅ဆေတသုံး၃ဆေတသုံးအဲ့လိုမျိုးခေါင်းတုပ်ပက်တွေယူနေပါတယ
်အခုလိုကိုဗစ်ပိုးတွေ့ထားတဲ့ကြောက်တော်မြို့သာသနာ့ဘိမ့်မှန်စစ်ချုပ်စခန်းကိုအသွာလာအဝင်ထွက်တွေကန့်သက်ထားပါတယ်ဒီစခန်းထဲမှာပဲကွာရန်တင်းစင်တာသဘောမျိုးထားပြီးဒုက္ခသည်တွေလိုအပ်နေတဲ့ဆောက်ရှောက်မှုတွေကိုရမီမြတ်ဖားရဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကကူညီပေးနေပါတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ်
။သာသနာ့ဘိမှန်တိုင်းမှာကတော့စိတ်ကြောက်စခန်းဆိုတော့အကုန်လုံးဆက်ဆက်မြင်မှာပဲလေ။အကုန်လုံးကအဲ့မှာအုပ်စုပွေပြီးနေကြတာကိုသာသနာ့ဘိမှန်စိတ်ကြောက်စခန်းကိုကျွန်တော်တို့ကပြင်လေးမထွက်ရဘူး။မပြင်လူလေးမဝင်ရဘူးပေါ့ဗျာ။စိတ်ကြောက်စခန်းတစ်ခုကိုလုံးလုံးလိုက်တယ်ဆိုဒီကတော့အကုန်လုံးပေါ့နော်ကျွန်တော်တို့ဒီလူအတိုင်းဝိုင်းတစ်ခုလုံးမှလိုအပ်တဲ့ကိစ္စတော်တော်များများကိုတော့ကျွန်တော်တို့ဒီသက်ဆိုင်တဲ့ကျန်းမာရေးနဲ့ကျွန်တော်တို့အုပ်ချုပ်ရေးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့ကြံပါတယ်။စကန်လို quality တို့ပုံစံမျိုးဥပမာ quality လောက်လိုက်တယ်ဆိုတာနဲ့အဲ့ဒီမှာရှိတဲ့ quality လူတွေရောဥပမာစာဖူ၄တန်သူကလိုအပ်တဲ့လိုအပ်ချက်တွေကိုတော့ကျွန်တော်တို့ကတော့သက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားတယ်။သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုအကြောင်းကြားတယ်။ကျန်းမာရေးဌာနဆိုင်ရာတွေကိုအကြောင်းကြားပြီးတော့ကျွန်တော်တို့တိုင်းနိုင်ငံကတော့တိကျောက်စခန်းကလူတွေကိုယူဆိုင်ပေးဖို့တော့ကျွန်တော်တို့ဟိုညီနိုင်တိုင်ပင်ဆွေးနွေးကြတာတွေရှိပါတယ
်။ကျောက်တော်မှာကစီးရဲတက်မှမှုတွေကဆက်ဖြစ်နေတာပါ။ဒီတော့ဒီစခန်းတွေထဲမှာလိုအပ်လို့ quarantine ဝင်နေရတဲ့သူတွေဟာဘေးလွယာရက်ွက်တွေထဲဝင်ပြေးရတာတွေဘေးကင်းတဲ့နေရာတွေဝင်ပုန်းရတာတွေရှိနေပါတယ်။ဒါကြောင့်မို့လို့ကိုဗစ်ထက်စစ်ကပိုပြီးတော့ကြောက်ဖို့ကောင်းနေတဲ့အချိန်စစ်ရှောင်ဒုက္ခတွေအချင်းချင်းကြားမှာကူးစက်မှုဖြစ်နိုင်တဲ့အန္တရာယ်တော်တော်များပါတယ်လို့စစ်ပြေးဒုက္ခတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များဒီ UIC ရဲ့အတွေ့အမှုကိုစစောထုံးပြောပြတာကတော့
ဒီမှာဘာဆူချမှုတစ်ခုရှိခဲ့တယ်ဆိုတော့တိကော်နေစင်တာတွေမှာကော်နေဝင်နေတဲ့သူတွေကတိုက်ပွဲတွေဖြစ်ပြီးတော့မှဒီတိုက်ပွဲတွေမကလည်းနေကြည့်နေအဲကြားမှာဆိုတဲ့တို့ကြောင့်မို့လို့ကော်နေစင်တာကထွေပြေးခဲ့ရတဲ့ဖြစ်စဉ်တွေရှိခဲ့ပူတာပေါ့နော်အဲ့ဒီလူတွေကကော်နေစင်တာထွေပြေးပြီးတော့မှရက်ွက်ထိတွေကိုဝင်ဆောင်ကြတာရှိတယ်အဲ့ဒီပြန်ပြီးတော့ခေါ်နိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ကျွန်တော်သိရတယ်ပေါ့တိုက်ပွဲတွေများလာတဲ့အခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့မှစိုးရိမ်စိတ်တွေနေပါပြီးတော့အာဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အထူးဆုံးရတဲ့အခြေအနေကိုရောက်တော့တာပေါ့အဲ့ဒီခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့လိုင်းနာမေးစီမီစကင်းတွေအရင်ကရောရိပ်ခဲ့တာရှိတယ်ဒါကြောင့်မို့လို့ကျောက်တော်ရဲ့အခြေအနေကဒီပိုကူးဆဲနေတဲ့အခြေအနေကအခုလက်ရှိတွေ့ရှိထားတဲ့ဟာနဲ့ဆက်လို့ရှိရင်ဒီလူထုတွေမှာပို့ပြီးတော့မှဟိုရှိနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းတယ်အဲနောက်ပြီးတော့မှဒီ IDP ကဲနေမှာလည်းပဲအခုအစိုးရဘက်ကနေပြီးတော့မှအတော့လာကင်တင်ထားတဲ့ဟာတစ်ခုကိုတော့ကျွန်တော်တို့ကြားတယ်ပို့တွေ့တဲ့ကဲမှာဆိုလို့ရှိရင်စီမေးဆောင်တွေကဒီ social distancing နေနိုင်ဖို့အခြေအနေမှာမရှိဘူး။ကူးစဲနိုင်တဲ့အခြေအနေရှိတဲ့အတွက်ကြောင့်မလို့သူတို့ရဲ့အဟာရမပြည့်ရအောင်နေပြီးတော့မှထောက်ပံ့မှုတွေလိုဖို့လိုပါတယ်ကြ
။ဒီ COVID ရောဂါပိုးစတွေ့ရှိတဲ့ကြောက်တော်စစ်ဘေးရှောင်စခန်းတွင်ယောဂါပြန့်ပွားမှုကိုကာကွယ်နိုင်ရေးအတွက်ကိုတော့နိုင်ငံတကာကျန်းမာရေးအဖွဲ့ ICRC ဘက်က COVID-19 ယောဂါကာကွယ်တားဆီးရေးဆိုင်ရာဆေးဝါးထောက်ကူပြုပစ္စည်းတွေနဲ့ကြောက်တော်ဆေးရုံဟောင်းကြောက်တော်မြို့နယ်ဆေးရုံတွေအတွက် COVID လူနာသီးသန့်ထားရှိနိုင်ရေးကျန်းမာရေးစံနှုန်းနဲ့ကိုက်ညီတဲ့အခန်းတွေကိုစီစဉ်ပေးနေပါတယ်။ ICRC အနေနဲ့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရရဲ့COVID-19 ယောဂါထိန်းချုပ်ကာကွယ်နိုင်ရေးဆောင်ရွက်ချက်တွေကိုဝိုင်းဝန်းကူညီထောက်ပံ့ပေးနေပါတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကလည်း ICRC ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမမ